မေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။နိုင်ငံရေးဌာနရဲ့လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးမှုတိုက်ဖျက်ရေးအမေရိကန်ပြည်အောင်စုဆောင်ရွက်နေတဲ့ကမ္ဘာတဝန်းစုပေါင်းချိုးဖောက်ချက်ရဲ့အဓိကအုတ်မြစ်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတန်အမတ်ကြီးစင်ဒီဒါယာကပြောပါတယ်။ဒီနှစ်လူကုန်ကူးမှုအစီရင်ခံစာရဲ့မိတ်ဆက်နေတဲ့မှာလူကုန်ကူးသူတွေဟာရာဇဝတ်မှုတွေချုပ်လွှင့်နိုင်မှုနဲ့သူတို့ရဲ့အထောက်အထားတွေကိုဖုံးကွယ်နိုင်မှုအတွက်ဒီပညာဆိုင်ရာတိုးတက်မှုကိုအသုံးချနေလို့ဤပညာနဲ့လူကုန်ကူးမှုဆက်နွယ်လာနေတဲ့စုံချက်ကိုအလေးပေးထောက်ပြထားကြောင်းတန်အမတ်ကြီးဒါယာကမှတ်ချက်ပြုပါတယ်လူကုန်ကူးခံရသူတွေကိုဖော်ထုတ်နိုင်ရေးရာဇဝတ်မှုကွန်ရက်တွေကိုနှိမ်နင်းနိုင်ရေးနဲ့လူကုန်ကူးသူတွေကိုအပြစ်ပေးအရေးယူနိုင်ရေးကိစ္စရပ်တွေမှာတမယိုးကျနည်းလမ်းတွေနဲ့လုံထုံးလုံနည်းတွေကိုအားကောင်းလာစေဖို့ဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့တီထွင်ဆန်းတဲ့ဤပညာတွေဖြစ်ထွန်းမှုတွေကိုလည်းအခွင့်လန်းကောင်းအဖြစ်အသုံးချဖို့လိုအပ်ကြောင်းသူကလေးပေးပြောပါတယ်အခုနှစ်အစီရင်ခံစာထဲမှာလူကုန်ကူးခံရသူတွေနဲ့ဆွေးနွေးတိုင်ပင်ပြီးလက်တွေ့နယ်ပယ်ထဲမှာအသုံးပြုနေတဲ့ခိမီဆန်းတဲ့အလေးချက်တွေကိုအသုံးချကလူကုန်ကူးခံရတဲ့သားကောင်ဗဟုပြုချင်းကပ်မှုတွေကိုလည်းစူးစမ်းဖော်ထုတ်ထားတယ်လို့
For instance, you will find information on innovative strategies in
ဘာသာကနေပြောရမယ်ဆိုရင်စံတဲ့ view ဟာတွေလူကုန်ကူးမှုစုံစမ်းစစ်ဆေးမှုတရားစွဲဆိုမှုတွေနဲ့သက်ဆိုင်တဲ့အချက်လက်တွေကိုတွေ့ရပါမယ်။အစိုးရတရားစွဲရှိနေဖြစ်လုပ်ခဲ့မှုတွေအတွေ့အကြုံနဲ့ပြောရရင်တော့ဒီနည်း view ဟာတွေကိုအသုံးချနိုင်ရင်လူကုန်ကူးခံရတဲ့သားကောင်တွေအတွက်ပုံမကောင်းမွန်တဲ့အကာအကွယ်နဲ့ပံ့ပိုးကူညီမှုတွေပေးနိုင်မှာဖြစ်တယ်လို့မှုခင်းတိဆောက်ရမှာလဲအားကောင်းစီကတော်ဝင်ခံမှုနဲ့တရားမျှတမှုကိုမြင့်တင်ပေးနိုင်တယ်လို့ကျွန်မကိုယ်တိုင်တွေ့ကြုံသိခဲ့ရပါတယ
်။စံတည်ထွန်းတဲ့နိလန့်တွေအသုံးပြုပြီးမိဖက်ဖွဲ့စည်းတွေကြားချိတ်ဆက်ဆောင်ရွက်မှုကလည်းမျက်စိဖြစ်ပေါ်ပြောင်းလဲနေတဲ့စိန်ခေါ်မှုတွေကိုတုံ့ပြန်နိုင်တာလူကုန်ကူးမှုတားဆီးနိုင်ရင်းနဲ့အကာအကွယ်ပေးရေးကြိုးပမ်းချက်တွေကိုကူညီပေးနိုင်မှာဖြစ်တယ်လို့လည်းတန်မတ်ကြီးဒါယာကပြောပါတယ်
Our office recently launched the first ever partnership to prevent trafficking in persons or
ကျွန်မရဲ့ယုံက P2P လို့ခေါ်တဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်ဇမ်ဘီယာနိုင်ငံနဲ့ပထမဆုံးအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဒီ P2P program ဟာအောင်မြင်မှုတွေရခဲ့တဲ့ကလေးတွေငယ်အကာအကွယ်ပေးရေးအစီအစဉ်ကိုအခြေခံထားပြီးတော့အစိုးရရဲ့ကြိုးပမ်းအားထုတ်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ဖို့အတွက်အရေးပဲအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ကိုအားကောင်းစေဖို့ပူးတွဲရေးဆွဲထားတဲ့နှစ်ရှည်လုပ်ငန်းအစီအစဉ်ဖြစ်ပါ
တယ်Combat trafficking.
လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်သူတွေဟာလူကုန်ကူးမှုတန်တက်ရောက်မှုခံရဆုံးလူအဖွဲ့အစည်းတွေနဲ့စင်စစ်မပြတ်ရွယ်ချက်ရှိရှိနဲ့ချိတ်ဆက်ပြီးလက်တွဲလှုပ်ဆောင်မှုအရေးကြီးပါတယ်လို့လည်းတန်မတ်ကြီးတန်ရာကပြောပါတယ်
To this end, the United States continues to prioritize establishing new and innovative ways to
include လူကုန်ကူးတာတွေကိုအောင်မြင်မြင်တိုက်ဖျက်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလူကုန်ကူးမှုဆိုင်ရာအကြံပေးကောင်စီနဲ့လူကုန်ကူးမှုဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အတိုင်ပင်ခံကွန်ရက်ဌာနကတဆင့်လူအခွင့်အရေးဆိုင်ရာဖက်ဒရယ်ပြည်ထောင်စုလူကုန်ကူးမှုတိုက်ဖျက်မူဝါဒနဲ့အစီအစဉ်တွေနဲ့အညီစမ်းသစ်တဲ့နည်းလမ်းတွေကိုဦးစားပေးပြီးတော့လှုပ်ဆောင်နေပါတယ်လူကုန်ကူးမှုဆိုင်ရာအတွေ့အကြုံရှိသူတွေနဲ့ထိတွေ့ဆက်သွယ်ပြီးတော့သူတို့ရဲ့အသိပညာနဲ့ကျွမ်းကျင်မှုတွေကိုပေါင်းစပ်ပြီးကျမတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးရှေ့ခြေလှမ်းတွေကိုမတူကွဲပြားတဲ့ရှုထောင့်တွေနဲ့ထိုးထွင်းသိမြင်မှုအကျိုးကျေးဇူးရှိစေခြင်းအပြင်ပုံမူပြီးတော့ထိရောက်တဲ့လူကုန်ကူးခံရသူအခြေပြုမူဝါဒတွေကိုဖြစ်ပေါ်စေပ
ါမယ
်။ American ပြည်ထောင်စုဟာလူကုန်ကူးမှုအန္တရာယ်ကိုအဆုံးသတ်နိုင်မှုအတွက်ပြည်တွင်းပြည်ပကလုံဖော်ဂိုင်ဘက်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့တနိုင်ထံချထားပါလေ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ